အာဆီယံနိုင်ငံသားရဲ့ဝန်ကြီးများနှစ်ပတ်လည်စည်းဝေးပွဲပြုလုပ်တဲ့အခါဓမ္မပြေရဲ့အခြေအနေကိုဆွေးနွေးပွဲရှိပါလေ။မလေးရှားနိုင်ငံသားရဲ့ဝန်ကြီးဆယ ్యద్ အာမက်အယ်ဘာကအရင်လကသူ့ဓမ္မပြေသို့သွားခဲ့တဲ့ခီးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရဲ့ဝန်ကြီးများအားတင်ပြဖို့စီစဉ်ထားပါလေ။စည်းဝေးပွဲကိုဗုဒ္ဓနဲ့ကြာသပတေးနေ့များမှာဘာလီမှာကျင်းပပါလိမ့်မယ်။ဓမ္မပြေရဲ့ဒီမိုကရေစီရဲ့လုပ်ငန်းစဉ်ကိုအကဲဖြတ်ဖို့အာဆီယံအဖွဲ့ဝင်10နိုင်ငံကဆယ ్యద్ ဟာမစ်ကိုအထူးသဏ္ဍာန်ဖြစ်ခန့်အပ်ခဲ့ပါတယ်။မြန်မာပြည်မှာအထိသိခံနေရသူခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဒီမိုကရေစီရဲ့လှုပ်ရှားတက်ကြွသူများနဲ့တွေ့ကွင်သူ့ကိုစစ်ဆေးရကမပေးခဲ့ပါဘူး။သူမြန်မာပြည်မှာရှိနေစဉ်ကာလအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုကြီးကြီးမားမားရဲ့လို့ဘာတစ်ခုမှမတွေ့ခဲ့ရပါဘူးလို့ဆယ ్యద్ ဟာမစ်ကပြောပါတယ်။